ကချင်ပြည်နယ်ကကြောက်စိမ့်ထွက်ရှိရာဖားကန်မြို့နယ်အတွင်းဒီရက်ပိုင်းအတွင်းမှာတော့အစိုးရစစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA အကြားမှာတိုက်ပွဲတွေရက်စက်ဖြစ်လာတာကြောင့်မို့လို့ဒီဖားကန်မြို့ကကြောက်တွင်းနေမှာအလုပ်လုပ်ကင်နေကြတဲ့တောင်းနဲ့ချီတဲ့ဒီအလုပ်သမားတွေဟာဖားကန်မြို့ပေါ်ကိုထွက်ပြေးခိုလုံနေကြရပါတယ်။ထွက်ပြေးလာသူတွေဟာဖားကန်မြို့ပေါ်မှာရှိတဲ့ခရီးရန်နဲ့ဗုဒ္ဓဘာသာဘုန်းကြီးကျောင်းတွေမှာခိုလုံနေရပြီးတော့ဘာသာရေးလူမှုရေးစတဲ့အဖွဲ့အစည်းတွေနဲ့မြို့ကန်တွေကသူတို့ကိုဝိုင်းဝန်းကူညီထောက်ပံ့ပေးနေရပါတယ်။ဒီအကြောင်းပြည်စုံကိုတော့ထိုင်းချီဆိုင်သတင်းတော်ကိုမှုစော်ကပြောပြပါမယ်ရှင်။
ဟုတ်ကဲ့ဖားကန်ဒေသဘက်ကိုပြီးခဲ့တဲ့အပတ်တွေကစပြီးအစိုးရစစ်တပ်ဘက်ကတိုက်အင်အားတွေထပ်မံဖြည့်တင်းခဲ့တဲ့နောက်နှစ်ဖက်တပ်တွေအကြားမှာကြိုးကြာကြိုးကြာပစ်ခတ်တာတွေစတင်ခဲ့တာဖြစ်ပါတယ်။ဒီရက်ပိုင်းတွေအတွင်းမှာတော့တိုက်ပွဲတွေပိုပြင်းထန်လာတာကြောင့်ဖားကန်မြို့ပတ်ဝန်းကျင်ကကြောက်စိမ့်မော်တွေမှာအလုလုကင်နေသူတွေဟာမနေရဲတော့ပဲဖားကန်မြို့ကိုထွက်ပြေးခိုလုံလာကြပါတယ်။ဖားကန်မြို့ပေါ်ကိုရောက်ရှိလာတဲ့ဒုက္ခသည်တွေကိုကူညီဆောင်ရွက်နေသူဒေသခံတယောက်ကလက်ရှိအခြေအနေကိုအခုလိုပြောပါတယ်။
ဖားကန်မြို့ပေါ်မှာရောက်လာတဲ့စီးရင်ကတနည်းအားရတဲ့စီးရင်ရဆိုလို့ရှိရင်စုစုပေါင်းတပေါင်းခွဲဝန်းကျင်လို့ပဲဒီလောက်ပဲဒီမှာပေါ့ဒုက္ခတွေဒီခိုလုံတဲ့နေရာကနှစ်ချင်းခရိယာအပြင်တော်ကက်သလစ်အပြင်တော်နောက်ပြီးတော့မြို့ဦးစီလီလိုင်ကူဗုဒ္ဓဘာသာကျောင်းကြီးကြီးမြင်္ဂလာမင်းစီယုံဆန်းကျွယ်မဆွေရင်ကျောင်းတိုက်နောက်ရောင်ကြီးဦးဒီလိုက်ရှင်စာပြင်တိုက်နောက်တစ်ခါရခိုင်ရိုးရာရင်ကြီးမှုတို့နိကေအတင်းတော်တို့ဟာဖလေတင်းတော်တို့ဆိုတာတရားတော့ကြောက်နေရအများကြီးတော့အဲ့ဒီမှာတွေအပြည့်ရှိတဲ့ဒုက္ခတွေက
ဖကတ်မြို့ကိုရောက်ရှိလာတဲ့ဒုက္ခတွေတွေကိုဘာသာရေးလူမှုရေးနိုင်ငံရေးအဖွဲ့အစည်းတွေနဲ့မြို့ကန်တွေကဝိုင်းဝန်းကူညီထောက်ပံ့ထားတယ်လို့သူကပြောပါတယ်
တို့တော့တော့မနေတော့ရောဒီနေရောဟိုပြီးခဲ့တဲ့နေ့တွေတော့ရောကျွန်တော်တို့ကတော့အဲ့ဒီကြောက်နေကိုအကုန်လုံးနှောက်အောင်ကျွန်တော်ဆန်လိုက်ပြူသားပြီကျွန်တော်တို့ကတော့တတ်နိုင်တော့ပေါ့လေဘုန်းကြီးကြောက်နေရလဲရှိတဲ့ဆန်တွေဘာတွေထုတ်ပြီပေါ့ဗျာအော်ကျွန်တော်တို့ခရီးအသင်းတော်တွေပါတယ်ဆိုတာလည်းစီးတဲ့ဟာလေးတွေထုတ်ပြီးတော့အားလုံးအစင်ကြီးအောင်တော့ဟာလုပ်ပေးထားပါတယ်စီစဉ်ထားပါတယ
်အခြားဒေသခံတယောက်ကတော့ဖားကန်မြို့အနီးမှာဒီကနေ့မှလည်းတိုက်ပွဲတွေဆက်ဖြစ်နေသေးလို့ပြောပါတယ
်တိုက်ပွဲအခြေအနေကခုလွန်ခဲ့တဲ့ဒါသာမတိတော့ကြာတော့တဲ့နေ့တိုင်းနေလို့ပဲတိုက်ပွဲဖြစ်နေတာပေါ့တက္ကသိုလ်ကကျခုဒီနေ့လည်းဟိုမှာတိုင်းကြဖို့ပြောခါတော့ဒီနေ့ပိုင်းကလည်းဟောတက္ကသိုလ်ကကျနေရတယ်ဘယ်လိုဖြစ်ပြဆိုတော့မသိရသေးဘူးအခုဒီဖြစ်တဲ့နေရာတွေကဟိုအစိုးရတရားခွင်တက်ကြီးတဲ့နေရာတွေပဲဖြစ်နေတယ်။အခုကြားလာတာတော့ဒီအစိုးရတရားကအခုကအင်အားထပ်ချနေတယ်ပါ냐ဒီင်းကြားနေတယ်။တမရီလည်းကထူလာခုစိတ်ညာတော်တော်များနေတယ်လို့အဲ့လိုပြောတာကြားလာတာ
။အခြားဒေသခံတွေကတော့ဒီရက်ပိုင်းတွေအတွင်းမှာတမ33ကတပ်ဖွဲ့တွေဖကတ်ဒေသဘက်ကိုဝင်ရောက်လာနေတယ်လို့ပြောပါတယ်။အခုလိုတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ဖကတ်မြို့နယ်ကကြောက်တွင်းတွေမှာရှာဖွေစားတောက်နေသူလက်လုံလက်စားသမားတွေဟာအဓိကအခက်အခဲတွေ့ကြုံနေရပြီးရေရှည်လာရင်ဖကတ်မြို့ကိုလာရောက်ခိုလုံနေတဲ့ဒုက္ခသည်တွေဟာစားရေးတောက်ရေးနဲ့ကျန်းမာရေးအခက်အခဲတွေပါရင်ဆိုင်လာရနိုင်တယ်လို့ဒေသခံတွေကသုံးသပ်ပါတယ်။ KIA နဲ့မြန်မာအစိုးရတို့ဟာ19နှစ်ကျော်ကြာပြည်ခတ်ရက်စဲပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ဇွန်လကတိုက်ပွဲတွေပြန်လည်စတင်ခဲ့တာဖြစ်ပါတယ်။ဒီနှစ်ကျော်ကြာတိုက်ပွဲကာလအတွင်းမှာစစ်ပွဲကြောင့်ဒေသခံပြည်သူအနည်းဆုံး 9,000 ကျော်ဟာတရုတ်မြန်မာနယ်စပ်နဲ့ကချင်ပြည်နယ်ကမြို့ကြီးတွေစီကိုထွက်ပြေးတိမ်းရှောင်နေရပါတယ်။ပြီးခဲ့တဲ့စနေနေ့ကတော့ငင်းချရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကကချင်လွတ်လပ်ရေးအဖွဲ့ KIO ကိုငင်းချရေးအတွက်ထပ်မံဆွေးနွေးဖို့စာပေးပို့ထားကြောင်းငင်းချရေးအကျိုးတော်ဆောင်တဦးကပြောပါတယ်။ဒီသတင်းနဲ့ပတ်သက်ပြီး KIO ဘက်ကအတည်ပြုချက်ရဖို့စူးစမ်းပေမဲ့တယ်လီဖုန်းဆက်သွယ်လို့မရခဲ့ပါဘူး။